မောခါဆိုင်ကလုံးမုံတိုင်းအလွန်ငားလာကြလာတဲ့အထိရခိုင်ပြည်နယ်ထဲမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကထိထိရောက်ရောက်မလုပ်နိုင်သေးတာကြောင့်ဒေသခံတွေအတွက်နေထိုင်ရေးကနေစပြီးတော့အဆအဆအခက်ကြုံနေရဆဲဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာလျှက်စစ်မီပြန်ပြီးတော့မရသေးတဲ့ကြေးရွာတွေလည်းတော်တော်များများရှိနေသေးတယ်လို့စာတင်ကြောင်းအများအပြားကလည်းပျက်စီးသွားပေမဲ့အခုချိန်ထိပြန်ပြီးတော့မပြုတ်ပြေနိုင်ကြသေးပါဘူး။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာမောခါဆိုင်ကလုန်းမုန်တိုင်းနဲ့ကိုအကြီးကျယ်ခံခဲ့ရတာအော်တိုဘာလ14ရက်နေ့ဆိုရင်9လပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒေတာတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကြန့်ကြာနေရကြောင်းအခုချိန်ထိမုန်တိုင်းတန်တဲ့ဒေတာကန်တွေလုံခြုံတဲ့အမိုးကအောက်ကိုမရောက်နိုင်သေးပဲအခက်ခဲတွေကြုံတွေ့နေရဆဲဖြစ်တယ်လို့ရခိုင်ဒေတာတွင်ကုညီရေးဆောင်ရွက်နေတဲ့ကိုမင်းမချေကပြောပါတယ
်။မောခါပြည်နောက်ပိုင်း9လအထိရောက်ပေါ်တဲ့အခြေအနေတွေရှိတယ်။ဒါပေမဲ့ဒီစီမံကတော့လက်ရှိစက္ကစအနေနဲ့ကလည်းဗမာတော်ဝင်ခင်မှုအပြည့်အဝနဲ့လုပ်ဆောင်တာတို့လည်းမရှိသလိုဒီမှာနိုင်ငံတော် office တွေကလည်း online art လုပ်တဲ့ပုံစံမျိုးကလည်းခုမမြင်ရောက်ပေါ့နော်ဒါတော့လက်ရှိဒီတော့ကျွန်တော်တို့ဒီခင်မှာရှိတဲ့ asset office တွေကိုပြော office တွေကပဲသူတို့ရဲ့နိုင်ငံကိုအဓိကအရှိပြပြီးတော့လုပ်ဆောင်နေတဲ့အဆိုင်တော့ကျွန်တော်တို့ရှိတာတော့သိရတယ်ပေါ့ဒါပေမဲ့ဒီသူတို့ကလည်း asset office တွေဆိုတော့ဟိုအလောက်ကြီးခွင့်အားမရှိဘူးပေါ့နော်သူတို့လုပ်နိုင်တဲ့အဆိုင်တော့ခုအရေးကြီးတော့အရှိခက်အရှိလုပ်နိုင်တဲ့အဆိုင်တော့ခုဟိုဖြစ်ပြီးတော့ကျွန်တော်တို့ဒီကံတွေလုံးတဲ့ဆိုင်ကသိရတယ်ဆိုတော့ဟိုအရင်အတိုင်းပဲအမှလည်းကြောင်းလေးသူတဲ့ပို့တောင်းနေတာမှမရှိဘူးဘာလို့လဲဆိုတော့ဒီမှာပေါ့
မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအများဆုံးဖြစ်တဲ့ပေါက်တော့မြို့နယ်မှာဆိုရင်လေဒေသခံတွေဟာနေအိမ်တွေမပြုတ်ပြင်နိုင်သေးသလိုအလောက်ကန်ရှာပါပြီးဝင်ငွေမရှိတဲ့အတွက်အခက်ကြုံနေရဆဲဖြစ်တယ်လို့ပေါက်တော့မြို့နယ်စားပြင်ဒေသခံအမျိုးသမီးတူဦးကပြောပါတယ
်ဒီပြန်လေးကြောင့်ရအပိုက်ဆိုရင်တော့ဒီနေအိမ်တွေကအစားပြုတ်လို့ရရပေါ့နော်ဆိုဒီအလူနေအိမ်တွေမှာလည်းဒီသက်ဆံမတန်နိုင်တဲ့လူတွေကဒီတိုင်းပဲပေါ့ဒီတာဘော်လင်တွေမိုးပြီးတော့မှသူတို့ရဲ့တန့်ချူတွေပါလေသူတို့ပြန်မမိုးနိုင်ဘူးဒီတိုင်းတာဘော်လင်ဒါမိုးပြီးတော့မှသူတို့နေရသေးရတော့ရွာမှဆိုရင်အကောင်လုံးပြက်သွားတဲ့လူကသင်မပြေနိုင်တော့ဘူးသူဒီတိုင်းပဲထားထားတာကိုတွေ့ပေါ့နော
်ဒါပြင်ရခိုင်ပြည်နယ်မှာမုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေတဲကမပြုတ်ပြင်ရသေးတဲ့စာတင်ကျောင်း40ကျော်တိရှိနေတာပါရခိုင်ပြည်နယ်ပညာရေးမှုဦးဘထွေစိန်ကတော့အော်တိုဘာမှာအပြီးပြုတ်ပြင်သွားမယ်လို့အခုလိုပြောပါတယ
်ဒီနေ့တိကတော့ဟောကောနေနေပဲကျန်တော့တယ်ကျန်တော့65ရခိုင်ကတော့ပြီးတော့ပြီဟုတ်ကဲ့ကျန်သေးတယ်ဆိုတာကတော့ပြင်စစ်ပေါ့နော်ပြင်စစ်မပြီးပြတ်တာ40နဲ့ကျောင်းလုံးပဲကျန်တော့တယ်ကျွန်တော်ဒီအော်တိုဘန်15ရက်လောက်ဆိုရင်ဘုံဘုံပြီးဖို့လို့ကျွန်တော်ဟောပါဆောက်ရတယ်ဟုတ်
ပေါက်တော့မြို့နယ်အတွင်းကစားပြင်ကြေးရွာမှာဆိုရင်လည်းအထက်တန်းကျောင်းခွဲအထိရှိပေမဲ့ပျက်စီးသွားတဲ့စာတင်ကျောင်းတွေမပြုတ်ပြင်ရသေးတာကြောင့်ကျောင်းသူကျောင်းသားတွေဖြစ်တယ်လို့ကြောင်းတက်နေကြရတယ်လို့စားပြင်ဒေသခံအမျိုးသမီးတူကပြောပါတယ
်။အင်ညာရေးဆက်မှဆိုရင်လည်းကလေးတွေကခုထိဒီရွာကအိမ်တွေမှာကျောင်းတက်လို့ရတဲ့အိမ်တွေတောက်တင်ခန်းတွေဖုံးတော်ကြီးကျောင်းတွေမှာသူတို့ခုဘီတော့မအလိုမျိုးကြောင်းတဲ့နေတော့ပဲရမကကျတော့မြားရမဆိုရင်ဒီအတကဆွေးပေါ့နော်အထက်ကကြောင်းခွေးကျောင်းသားနဲ့အများကြီးပဲရှိရဲဒါပေမဲ့သူတို့ပြိုတော့တဲ့အခါ36လောက်ရှိရဲ36မှသူတို့ပြန်မလုပ်ပေးသေးဘူးဒီတိုင်းပဲအဆောင်တွေအပြိုတဲ့အဆောင်ကဒီတိုင်းပဲရှိသေးရဲအစ်စ်ပြန်လုပ်ရတော့ခုမှမရှိသေးဘူး
ရခိုင်ပြည်နယ်မှာမုံတိုင်းအလွန်မုံတိုင်းတန်တဲ့ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းနဲ့စားနေရေးကကူညီခွင့်တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ဒေသခံတွေစားဝတ်နေရေးခက်ခဲနေကြတာလည်းဖြစ်ပါတယ်မောခမုံတိုင်းလွန်ရခိုင်မြောက်ပိုင်းမှာလျှက်စမီပြန်မြတ်သေးတဲ့ကျေးရွာ30ကျော်တိရှိနေသေးတယ်လို့စစ်ကောင်စီအနေနဲ့တခြားလိုအပ်တဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောထားတာရှိပါတယ်ခင်ဗျာ